9ညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဇွန်လ19ရက်အင်္ဂါနေ့ညနေခင်းဗီဒီယိုစီစဉ်ကိုမင်းခင်ပြန်စုပြောင်းဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမဒီနေ့ညနေခင်းတော်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမသင်္ကီထိုက်ပါရှင်အမေရိကန်ပြည်ထောင်စုနေဆက်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူမိဘတွေနဲ့ကလေးငယ်တွေကိုခွဲခြားထိမ့်သိမ့်တဲ့သမ္မတထရန့်အစိုးရရဲ့မူဝါဒအပေါ်မှာဝေဖန်မှုတွေပြင်းထန်လာနေပါတယ်။မြောက်ကိုရီးယားကောင်ဆောင်ခင်ချုံအွန်းကတော့တရုတ်နိုင်ငံကိုဒီကနေ့ရောက်ရှိနေပြီးတရုတ်သမ္မတကကြိုဆိုခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့ညအတွက်သောတာရှင်တွေနားဆင်ကြမယ်တဲ့မှာတော့ပြည်ထောင်စုငင်းချင်းညီလာခံ27ရာစုပင်လုံတတရစီဝေးကျင်းပရေးအတွက်ဒီကနေ့မှစပြီးတော့ဆွေးနွေးကြရတဲ့ပတ်သက်ပြီးတော့
ပြောင်းလဲနေနေနေတာကတတိယကျင်းစီဝီကျင်းပကိုကျွန်တော်တို့အခုပြင်ဆင်နေတာအခုသွားပက်ကကျွန်တော်က30ရဲ့ပြီးတော့ကြာကြာ
ဒီစီဝီမှာပါဝင်တက်ရောက်နေတဲ့ UPDJC အတွေ့အမှုဦးလာမောင်ရွှေကခုလိုပြောသားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ဒီကနေ့မှာကြားရောက်တဲ့နိုင်ငံတော်တိုင်ဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်ကျင်းပကြတဲ့အကြောင်းနဲ့နောက်ရုရှားမှာခုကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲအကြောင်းကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းနှင်းဆက်မှာလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကမိဘတွေနဲ့ခွဲပြီးထိမ့်သိမ်းထားတဲ့ကလေးငယ်တွေကမိဘတွေနဲ့ပြန်တွေ့ရဖို့ငိုယိုတောင်းပန်နေကြတဲ့အတန်းဖိုင်တစ်ခုမနေ့တနင်္လာနေ့ကထွက်ပေါ်လာပြီးနောက်မှာတော့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလုံးဝသိမ်းခြင်းမခံတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့မူဝါဒသစ်နဲ့အစိုးရအပေါ်မှာဝေဖန်မှုတွေပြင်းထန်လာနေပါတယ်လွတ်လပ်တဲ့စုံစမ်းဖော်ထုတ်တဲ့သတင်းဆိုင်ProPublica ကနေ10မိနစ်ကြာအတန်ဖိုင်ကိုလွှင့်တင်ခဲ့တာပါ။ဘယ်သူဘယ်ဝါမှမသိရတဲ့ဖွင့်ချသူတဦးကအဲ့ဒီအတန်ဖိုင်ကိုပြည်သူအခွင့်အရေးဆိုင်ရာ10နှစ်တဦးကိုပေးအပ်ခဲ့တာဖြစ်ပြီးအဲ့ဒီ10နှစ်ထံကနေတဆင့်ရရှိခဲ့တာလို့ ProPublica ကပြောဆိုပါတယ
်။ No llores. Vas a llegar con mira ella te va a explicar y te va a ayudar.
အတန်ဖိုင်ထဲကစူးစူးညံ့ညံ့အတန်ကြီးချမှာကြားရတဲ့ကလေးငယ်ကတော့အယ်ဆာဘီရိုနိုင်ငံကအသက်6နှစ်အရွယ်မိန်းကလေးငယ်ဖြစ်ပြီးထိမ့်သိမ့်ရေးစခန်းကအတော်ဖြစ်သူသူ့ကိုလာခေါ်ပြီးပြောပြပါလို့အနာပိုင်တွေကိုစပိန်စကားနဲ့တောင်းနှောင်းပန်ပန်ပြောကြားနေတဲ့အတန်ဖြစ်တယ်လို့ ProPublica ကပြောဆိုထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာမိဘတွေထံကနေကလေးငယ်တွေကိုခွဲပြီးခေါ်ယူတဲ့အစိုးရရဲ့မူဝါဒအပေါ်မှာတော့မနေ့တနင်္လာနေ့တုန်းကသမ္မတဒေါ်နယ်ထရန့်ကအကာအကွယ်ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာရွှေ့ပြောင်းအခြေချသူတွေရဲ့စခန်းဒုက္ခသည်တွေကိုလက်ခံရာဌာနတစ်ခုဖြစ်လာမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောတာပါ။အမေရိကန်သမ္မတအင်ပီရိုမှာချင်းပတဲ့အမျိုးသားအကာသဆိုင်ရာကောင်စီအစည်းအဝေးမှာလည်းသမ္မတထရန့်ကဥရောပမှာကြုံတွေ့ဖြစ်ပျက်နေတာတွေကိုသတိပေးပြောဆိုပြီးသူလက်ထက်မှာဒီလိုအဖြစ်မျိုးအမေရိကမှာအဖြစ်မခံဘူးလို့ပြောဆိုခဲ့ပါတယ်။အေဒီလလေပိုင်းကနေမေလကုန်ပိုင်းအတွင်းကလေးငယ်2000နီးပါးကိုထိမ့်သိမ်းရေးစခန်းတွေဒါမှမဟုတ်လဲဆောင်းလျှောက်ရေးစင်တာတွေကိုပို့ဆောင်ခဲ့တယ်လို့လည်းအစိုးရအရာရှိတွေကပြောဆိုထားပါတယ်ရှင်
။အမေရိကနဲ့တောင်ကိုရီးယားအရာရှိတွေဟာလာမယ့်ဩဂုတ်လမှာပူတဲ့ဆေးရေးလေ့ကျင့်မယ့်အစီအစဉ်ကိုဖျက်သိမ်းဖို့သဘောတူညီလိုက်ကြပါတယ်။အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရဒန်နာဝိုက်ကတနင်္လာနေ့ကဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုပြောကြားလိုက်တာပါ။ဒါမှမဟုတ်ပစိဖိတ်ဒေသတွင်းတခြားနိုင်ငံတွေနဲ့အတူပူးတဲ့စီးရေးလေ့ကျင့်မှုတွေတော့ဆက်လုပ်သွားမှာဖြစ်ကြောင်းသူကပြောပါရယ်။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့စီးရေးလှုပ်ရှားမှုတွေကိုအဆုံးသတ်မှာဖြစ်ကြောင်းကတိပေးပြောကြားထားတာပါ။စင်ကာပူမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွမ်းစမာနျူကလ িয়ার ကင်းစင်ရေးသဘောတူညီချက်အပေါ်အကောင့်တွေဖော်ဖို့ဆွေးနွေးနေကြချိန်မှာပဲအခုလိုစီးရေးလှုပ်ရှားမှုတွေကိုအဆုံးသတ်ဖို့ဟာသူ့အကြံစီဖြစ်တယ်လို့ထရမ့်ကတွစ်တာမှာတင်းငွေနေနေကရေးသားခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆောင်ရွက်နေတဲ့အချိန်ထဲမှာနိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေကိုရှော့ချစေလို့ပြီးအမေရိကန်ဘက်ကလည်းနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေမပြုလုပ်ခင်မှာနျူကလ িয়ার အခြေစင်တွေလုံးဝဖျက်သိမ်းရမယ်ဆိုပြီးအပြန်အလှန်ပြောကြားထားတာနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်ရမှာစီးရေးလေ့ကျင့်မှုတွေအဆုံးသတ်ဖို့ထရမ့်မြေတီဆုံးဖြတ်ချက်ဟာအထောက်အကူဖြစ်လာမှာပါ။လွန်ခဲ့တဲ့နှစ်တုန်းကတော့ Archie Freedom Guardian 7ရက်ကြာစီးရေးလေ့ကျင့်ရမှာအမေရိကန်တပ်ဖွဲ့ဝင်15,500နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်5000ကျော်ပါဝင်ခဲ့တယ်လို့ဩစတြေးလျ၊ဗြိတိန်၊ကနေဒါနဲ့ကိုလံဘီယာနိုင်ငံတွေကတပ်ဖွဲ့ဝင်တွေလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်နဲ့ဒီကနေ့အင်္ဂါနေ့မှာဆက်ရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကို Tiu Tamra Xi Jinping ga chu chu khe ba de. Tu ye nhi ye cha tiu khli sin ga ro pi khe de tadin pat ga American Tamra Thon ne Trump ne thait ti swin nu pwe kaisa ko swin nu pu phit nai de lo le khan man tha cha ba de. Myaw Korea ye a chu saung le phit adhika maha mai le phit de tiu nai ngan ko Myaw Korea khaw saung Kim Jong Un ye tatya chain khli sin le phit ba de. ညော့ဘေကျင်းကတရုတ်ပြည်သူခမဆောင်ကြီးမှာညော့ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုတရုတ်သမ္မတရှီကကြိုဆိုခဲ့တာကိုနိုင်ငံပိုင်ရုပ်တံကထုတ်လွှင့်ခဲ့တာပါ။ကင်ဂျွန်အွန်းရဲ့တရုတ်နိုင်ငံခီးစဉ်ကိုဒီကနေ့အစောပိုင်းတရုတ်ရုပ်တံကကြီးညာခဲ့တာဟာဆိုရင်လေအရင်တုန်းကလုံယိုးလုံစင်မဟုတ်ပါဘူး။အရင်ကဆိုရင်တော့ညော့ကိုရီးယားခေါင်းဆောင်မပြတ်မချင်းသူ့ခီးစဉ်သတင်းကိုထိန်းထား ကောင်းဆောင်နေတဲ့တရုတ်အကြီးအကဲရရှိတွေကြားတွေ့ဆုံဆွေးနွေးကြတဲ့ချောက်ထာယူနိုင်ငံတော်အေခေယအေခေဟပါဝင်မြို့တော်ဖေးချင်းမှလည်းလုံခြုံရေးကိုတင်းကျပ်ထားပါတယ်။ညကိုရီးယားကောင်းဆောင်ရဲ့တရုတ်နိုင်ငံခီးစဉ်ကနေဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုမြှင့်တင်နိုင်မဲ့ကိစ္စရဲ့ကြီးတွေမှာနှစ်နိုင်ငံအကျိုးတူဆက်ဆံရေးကိုပိုပြီးခိုင်မာစေဖို့တရုတ်ဘက်ကမျှော်လင့်ထ
င်တရုတ်ကမြစီရဲ့ဘုံမှာအမေရိကန်ဘက်ကနောက်ထပ်ခွန်တိုးကောက်တာတွေဆက်လုပ်လာမယ်ဆိုရင်တင်းတော်တယ်လို့တင်ပြန်ဆောင်ရမယ်လို့တရုတ်ကပြောဆိုသွားတယ်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့ကွန်ပျူစီတွေပေါ်အခွန်ဆရာခိုင်နှုန်းစီချက်ဖို့အတွက်စီရင်ပြုစုဖို့ကုန်သွယ်ရေးကိုယ်စားလှယ်ကိုညွှန်ကြားထားကြောင်းမနေ့တနင်္လာနေ့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့တာပါအမေရိကန်ဘက်ကပထမဆုံးအကြော့အခွန်တိုးကောက်မှုကိုတံပြန်ပြီးဒေါ်လာဘီလီယံ50တန်ဖိုးရှိအမေရိကန်ကွန်ပျူစီတွေပေါ်အခွန်ပြန်တိုးကောက်မဲ့တရုတ်ဆိုရရဲ့လုပ်ရက်ကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုလှုပ်တာလို့လဲအမေရိကန်သမ္မတကပြောပါတယ်သမ္မတထရမ့်ရဲ့အခုနောက်ဆုံးဆောင်ရွက်မှုပါဆိုရင်တရုတ်နဲ့အမေရိကန်ကြားအပြန်အလှန်ဆွေးနွေးမှုတွေအတွင်းရရှိတဲ့သဘောတူညီချက်တွေကနေတွေ့ဖက်သွားစေပြီးဖိအားအလွန်ကျွံပေးချင်းချောက်အချက်ကနေကိစ္စတည်းမပေါ်ဘူးလို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့မှာကြေညာချက်ဝေဖန်ထားပါတယ်အမေရိကန်နဲ့တရုတ်အစိုးရတို့ကြားအခုနောက်ဆုံးအပြန်အလှန်ထိုးနှက်မှုတွေကြောင့်အာရှစတောက်အညွန့်ကိန်းမှာတော့ဒီကနေ့တရုတ်ရဲ့ဈေးချဆင်းခဲ့ပါတယ်ရှန်ဟိုင်းအညွန့်ကိန်းက3.9 ရာခိုင်နှုန်းကျဆင်းပြီးဟောင်ကောင်ဟန်ဆန်းအညွန့်ကိန်းက2.9ရာခိုင်နှုန်းကျဆင်းပါတယ်။တိုကျိုဆိုမနီလာနဲ့ထိုင်းပေတို့မှာလည်း1ရာခိုင်နှုန်းကျော်ကျပါတယ်။ဥရောပဒေါ်လာမနဲ့အစောပိုင်းအရောင်းဝယ်မှာလည်းကျဆင်းခဲ့ပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီမြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းလေးကိုနားဆင်ရတာဖြစ်ပါတယ်ရှင်မင်းနိုင်ငံတဲမှာတပုံးတို့ထင်းချုပ်ရာဟော်ဒေတာမျိုးကလေစိတ်ကိုဆော်ဒီအာရေဗျာထောက်ပံ့ထားတဲ့အစိုးရတပ်တွေဒီကနေ့အင်ကာနီမှာအပြင်းအထန်တိုက်ခိုက်ပါတယ်။ဒီကနေ့ထိုးစစ်မှာတော့လေစိတ်အဆောက်အုံတဲကဟူတီတပုံးတို့ရဲ့စခန်းတွေအပေါ်လေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်မှုတွေလည်းပါတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဟော်ဒေတာမျိုးကိုနှစ်နှစ်ကြာထင်းချုပ်လာခဲ့တဲ့တပုံးတွေကိုမောင်းထုတ်နိုင်ရေးအတွက်အီရန်ထောက်ပံ့ထားတဲ့ဟူတီတပုံးတွေကိုပြီးခဲ့တဲ့သတင်းပတ်ကစလို့ဆော်ဒီအာရေဗျာဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကြောင်းကနေရောဒုံးကျည်တွေနဲ့ပါတိုက်ခိုက်ခဲ့တာပါဟော်ဒေတာမြို့ကစစ်ကမ်းကတော့ရှင်မင်းနိုင်ငံရဲ့အရေးပါတဲ့စီးပွားရေးအသက်သွေးကြောဖြစ်ပါတယ်ရှင်မင်းနိုင်ငံအတွက်လိုအပ်တဲ့စားနပ်ရိက္ခာ90ရာခိုင်နှုန်းကိုအဲ့ဒီစစ်ကမ်းကနေတင်သွင်းနေတာပါဒေတာရင်းကနေဟူတီတပုံးတွေကိုအင်အားသုံးတိုက်ထုတ်လိုက်ရင်တဘုံတွေကစိတ်ကန်းကိုဖောက်ခွဲသွားနိုင်တဲ့အပေါ်မှာလဲဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကစိုးရိမ်ကြောင်ပြောဆိုထားပါတယ်။ဒီစိတ်ကန်းကနေဟူတီတဘုံတွေကဒုံးကျည်တွေခိုးသွင်းပြီးဆော်ဒီအာရေဗျာပိုင်နက်ထဲကိုပစ်ခတ်ခဲ့တာလို့လဲဆော်ဒီဘက်ကစွပ်စွဲထားပါတယ်ရှင်
။ထိုင်းနိုင်ငံမှာ2009ခုနှစ်နောက်ပိုင်းပထမဆုံးသေတံစီရင်ခဲ့တာနဲ့ပတ်သက်လို့ Amnesty International အဖွဲ့ကြီးကပြစ်တင်ဝေဖန်လိုက်ပါတယ်။ဘန်ကောက်မြို့တော်အပြင်ဘက်ကအချင်းထောင်တစ်ခုမှာအသက်26နှစ်အရွယ်တီရာဆက်လုံကြီးကိုတနင်္လာနေ့ကဆေးထုတ်ပြီးတော့တည်တံစီရင်ခဲ့တယ်လို့အချင်းထောင်ဦးစီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။သူဟာ2012ခုနှစ်ကမိုဘိုင်းဖုန်းကိုလိုချင်တဲ့အတွက်ဖုန်းပိုင်ရှင်အသက်18နှစ်အရွယ်ယောက်ျားလေးတဦးကိုတပ်ဖြတ်ခဲ့တာပါ။တနင်္လာနေ့ကတည်တံစီရင်ခဲ့တာဟာဥပဒေချိုးပေါက်သူတွေကြီးလေးတဲ့ရာဇဝတ်ပြစ်မှုကျူးလွန်ခြင်းတွေကိုပြင်းပြင်းထန်ထန်တရီပေးလိုက်တာဖြစ်တယ်လို့အချင်းဦးစီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံဆိုင်ရာAI အဖွဲ့ပြောခွင့်ရကက်သရင်းဂါဇင်ကတော့ဒီလိုတည်တံစီရင်တာဟာအသက်ရှင်သန်ရမယ့်အခွင့်အရေးပေါ်ကြောက်မဲ့ဖွယ်ရချိုးဖောက်မှုဖြစ်တယ်လို့ဒီကနေ့မှကြေညာချက်ထုတ်ပြန်ပြောဆိုပါရခင်ဗျာ
ကမ္ဘာတစ်လုံးမှာပြီးခဲ့တဲ့နှစ်အတွင်းစစ်ပွဲတွေအကြမ်းဖက်မှုတွေဖြစ်နေမှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူက 68.5% အထိစံချိန်တင်ရောက်ရှိခဲ့တယ်လို့ဒုက္ခသည်များဆရာကုလသမဂ္ဂအဖွဲ့ကပြောဆိုလိုက်ပါတယ်ရှင
်။မတ်တင်ကင်းထိုင်တဲ့ကိုအောင်လူကသတင်းလေးကိုကြီးညာပေးခဲ့ကြပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီပင်လုံတတရအစီဝေးကျင်းပရေးဆွေးနွေးပွဲအကြောင်းကိုတင်ဆက်ပေးကြပါမယ်ပြန်စုငင်းကြင်ညီလာကန27ရာစုပင်လုံတရအစီဝေးကျင်းပရေးအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားညှိနှိုင်းနေပြီးတော့လာမယ့်ဇူလိုင်လအတွင်းလောက်မှာကျင်းပပွဲရှိနေပါတယ်။လောလောဆယ်မှာညီလာကန်စတင်နိုင်ရေးအတွက်အစိုးရဘက်ကဆွေးနွေးမဲ့အကြောင်းချက်တွေပေါ်ညှိနှိုင်းတာတွေရှိနေသလို UPDJC လို့ခေါ်တဲ့ပြန်စုငင်းကြင်ဆွေးနွေးမှုပူးတွဲကော်မတီနဲ့ဆက်ဆက်စည်းဝေးတွေကိုမကြာခင်မှာကျင်းပဖို့ရှိနေပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါလိမ့်မယ်။
ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာက27ရာစုပင်လုံတတိယအစည်းအဝေးကျင်းပရေးအတွက်အစိုးရလွှတ်တော်နဲ့တပ်မတော်တို့ကအကြိုညှိနှိုင်းဆွေးနွေးတာတွေကိုဇွန်လ19ရက်နေ့ကစတင်ပြီးနေပြည်တော်မှာ3ရက်ကြာဆောင်ရွက်နေပါတယ်။ဒီအစည်းအဝေးမှာပါဝင်တက်ရောက်နေတဲ့ UPDJC ကပြည်တော်စုငင်းချိုင်းဆွေးနွေးမှုပူးတွဲကော်မတီတွင်ရင်မှုအဖွဲ့ဝင်ဦးလာမောင်ရွှေက27ရာစုပင်လုံတတိယအစည်းအဝေးကိုအစိုးရကရထားတဲ့ရက်နဲ့တန်းသာလက်နက်ကိုင်အဖွဲ့တွေကတင်ပြတဲ့ရက်နှစ်ခုရဲ့ကြာရက်မှာကျင်းပနိုင်တဲ့အခြေအနေရှိကြောင်းပြောပါတယ်
။ပြည်တော်စုငင်းချိုင်းရေးညီလာခံတတိယကျင်းစီဝီကျင်းပကိုကျွန်တော်တို့ပြင်ဆင်နေတာ။အခုအစိုးရဘက်ကကျွန်တော်က30ရက်တော့ညီလာခံခေါ်နေလို့အစိုးရပါတယ်။ကျွန်တော် EU ဘက်ကတော့ဇွန်လ10ရက်နေ့ကကျင်းပဖို့ဆွေးနွေးမှာအဲ့ဒါကိုကျွန်တော်တို့ပြင်ဆင်နေပြီ။ကျွန်တော်တို့ဘက်ကတော့ညီနိုင်ဆောင်ပါတယ်။ကျင်းပတယ်။အဲ့တော့ EU ကိုဆွေးနွေးတဲ့ကျင်းပတယ်။ကျွန်တော်တို့ဆွေးနွေးတဲ့ကျင်းပတယ်လို့ပြောနေတယ်။အခုဇွန်လကုန်တော့ပေါ့နော်။ဇွန်လကျင်းပါပဲ။ကျွန်တော်ညီနိုင်ဆောင်ကျင်းပပြင်ပါပါ။
အစိုးရလွှတ်တော်နဲ့တပ်မတော်တို့ကပြည်တော်စုငင်းချိုင်းညီလာခံမှာဆွေးနွေးမဲ့ခန္ဓာကြီး9ရပ်နဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်တဲ့အလို့ယုံဆွေးနွေးပွဲတွေကျင်းပနေတာဖြစ်တယ်လို့ပြီးခဲ့တဲ့အပတ်တွင်ကတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကကြိုတင်ပြင်ဆင်တဲ့ဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။ဒီလ25ရက်နေ့လောက်မှာ UPDJC ကပြည်တော်စုငင်းချိုင်းရေးဆွေးနွေးမှုပူးတွဲကော်မတီအတွင်းရေးမှူးအဖွဲ့အစည်းအဝေးကျင်းပမှာဖြစ်တယ်လို့26ရက်နေ့ကနေ28ရက်နေ့အထိကကန္နာကြီး9ရက်နဲ့သက်ဆိုင်တဲ့လုပ်ငန်းကော်မတီစည်းဝေးတွေကျင်းပဖို့ရှိနေပါတယ်။အဲ့ဒီနောက်မှာ UPDJC စည်းဝေးတွေထပ်မံကျင်းပရမှာဖြစ်တာကြောင့်ဒီလကုန်မှာ27ရာစုပင်လုံစည်းဝေးကိုကျင်းပနိုင်ပွဲမရှိကြောင်း UPDJC နိုင်ငံရေးပါတီများအစုအဖွဲ့ကအတွင်းရင်းမှုစိုင်းကြော်ညွန့်ကတုံ့တက်ပါတယ်
။ရက်စားတော့အတိအကျတော့မတတ်မသေးဘူး။အချမ်းကြီးကတော့ဇူလိုင်လလယ်လောက်တော့ညာထားကြတယ်ပေါ့နိ။ရက်သားဟိုဒီတွေလည်းအားမရက်တော့ဘာလို့ညာတော့သူတို့တချို့အစီအစဉ်တွေဖြတ်လို့မရတာတော့အဲ့ဒီပုံမှာညှိနှိုင်းနေတာဖြစ်ပါလိမ့်မယ်ဒီအစိုးရကတော့လက်ကုံစမယ်ဆိုတော့စိတ်စားပေါ့လက်ကုံကတော့မလွယ်ပါဘူးမစနိုင်ဘာလို့လုပ်ငန်းကော်မတီမပြီးနိုင်ဘူးဒီလုပ်ငန်းကော်မတီပြီး UPDJC လည်းခေါ်ရအောင်မယ်ဆိုတော့ကဟောဒီ EO အစိုးရပြုထားတဲ့ရက်တွေပေါ်မှာလည်းအစိုးရရဲ့ပေါ့ဟိုအစီအစဉ်တွေနဲ့နည်းနည်းချိန်ညှိပြီးတော့ရက်ကိုညှိနှိုင်းမဲ့သဘောပဲဖြစ်ပါလိမ့်မယ်
လာမယ့်ပြည်တော်စုညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမရော်ကကွေဦးစီးချုပ်စတဲ့ခေါင်းဆောင်တွေဟာအစည်းအဝေးကာလတစ်လျှောက်လုံးပါဝင်တယောက်ဖို့ရည်ရွယ်ထားတာကြောင့်အခြားအရေးကြီးတွေ့ဆုံပွဲတွေခီးစဉ်တွေနဲ့ကင်းလွတ်မဲ့ရက်ကိုရွေးချယ်နေတဲ့အခြေအနေတွေရှိနေတာဖြစ်ပါတယ်ပြည်တော်စုငင်းချိုင်းညီလာခံ27ရာစုပင်လုံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့တတ်မှတ်ခဲ့ပေမဲ့ဒီတစ်ကြိမ်မှာတော့တစ်နှစ်ကျော်တဲ့အထိမကျင်းပနိုင်ခဲ့ပါဘူးဒီလိုကြံ့ကြရတဲ့အဓိကအချက်ကတော့ပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စအပြင်လုံခြုံရေးကဏ္ဍမှာတက်တွေပြန်လည်ပေါင်းစည်းရေးအတွက်အပြီးအပြတ်မညီနိုင်နိုင်သေးတာကြောင့်ဖြစ်တယ်လို့သုံးသပ်တာရှိခဲ့ပါတယ်။လာမယ့်27ရာစုပင်လုံတတိယအစည်းအဝေးမှာတော့ပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စရပ်တွေကိုခြံလက်ဆွေးနွေးဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာသဘောတူညီထားပြီးအခြားကဏ္ဍတွေကအရေးကြီးတဲ့အချက်တွေကိုဆွေးနွေးညှိနှိုင်းဖို့ရှိနေပါတယ်ပြည်တော်စုငင်းချိုင်းညီလာခံကိုဦးသိန်းစိန်အစိုးရလက်ထက်မှာတစ်ကြိမ်ကျင်းပခဲ့ပြီးလက်ရှိအစိုးရလက်ထက်မှာတော့နှစ်ကြိမ်ကျင်းပထားပြီးဖြစ်ပါတယ်
ကိုမှုစော်တင်ပြပို့ထားတာဖြစ်ပါတယ်။ဒီနေ့ဟာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မွေးနေ့ဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့83နှစ်မြောက်မွေးနေ့ပွဲကိုနေပြည်တော်ပါဝင်မြန်မာနိုင်ငံအနှံ့မြို့အသီးသီးမှာသူ့ကိုထောက်ခံယုံကြည်တဲ့သူတွေကစုဝေးပြီးတော့ကျင်းပခဲ့ကြပါတယ်။နေပြည်တော်မှာပြုလုပ်တဲ့မွေးနေ့အခမ်းအနားကိုတော့လွှတ်တော်ကိုယ်စားတွေကဥဆောင်ကျင်းပတာဖြစ်ပြီးတော့အဲ့ဒီပွဲကိုမွေးနေ့ရှင်ဒေါက်ဆန်းစုကြည်ရောသမ္မတဦးဝင်းမြင့်မှာတက်ရောက်ခဲ့ပါတယ်။ပြည်စုံကိုတော့ကိုကောင်းဆိုင်ဟင်ကပြောပြပေးပါလိမ့်မယ်။
ဒေါက်အောင်ဆန်းစုကြည်ရဲ့အသက်83နှစ်ပြည့်မွေးနေ့အထိမ်းအမအဖြစ်မြန်မာနိုင်ငံတဝန်းလုံးကတိုင်းနေပြည်နယ်အသီးသီးမှာကျင်းပကြပါတယ်။နေပြည်တော်လွတ်တော်ဝင်အတွင်းမှာကျင်းပတဲ့မွေးနေ့ဆုတောင်းပွဲကိုတော့ဒေါက်အောင်ဆန်းစုကြည်အကိုတိုင်တက်ရောက်ခဲ့ပြီးလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ငံတော်အပေါ်တည်ဆောက်ရှိဖို့ဆုံးမစကားပြောခဲ့တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါမေစုကောက် VOA ကိုပြောပါတယ်။
အဲကျမတို့လွှတ်တော်ကိုယ်စားလှယ်တွေအားလုံးပေါ့နော်နောက်လွှတ်တော်ဝင်တဲ့နေ့အားလုံးပေါ့ရှင်။အဲနဲ့17နှစ်လောက်မှအစ်ကိမုံပဲပြီးတော့မှ Happy Birthday ပေါ့လေ။ဒါကျမတို့တွေဓာတ်လေးအကုန်လုံးပေါ့လေဓာတ်လေးကိုကျမတို့ဟဲ့မွေးနေ့လေးကျင်းပပါရရှင်။ပြီးတော့အန်တီတို့နေ့လယ်သာသုံးဆောင်ပြီးတော့အဲအန်တီကဟိုကျမတို့ဟိုအားလုံးအန်တီကိုကြော့တော့အန်တီကပေါ့ဒီမွေးနေ့စတောင်းစကားလေးလည်းပြောတယ်ကျမတို့သုံးမစကားလေးလည်းပြောတယ်ရှင်။အစမစကားမှာတော့ဟိုပေါ့လေအဲအတိကတော့ကျမတို့ချစ်ချစ်ကြည်ကြည်နေကြဖို့ပေါ့လေတစ်ခါနိုင်ငံတော်သစ္စာရှိဖို့ပေါ့ဒုတိယကိုကိုကိုလို့တဲ့ကိုမျိုးနယ်ကိုသစ္စာရှိရှိလုပ်ဖို့ပေါ့နောက်တစ်ခုကတော့အဲပေါ့ပါတီကိုသစ္စာရှိဖို့ပေါ့ကျမတို့ဒါပြောပါရစေ။
ရခိုင်တိုင်းဒေသကြီးအတွင်းကမြို့နယ်အသီးသီးမှာလည်းဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမအဖြစ်မွေးနေ့စုတောင်းပွဲတွေပြုလုပ်ခဲ့ကြပြီး NLD ရုံးချုပ်မှာလည်းဒီကနေ့မနေ့ပိုင်းကပါတီနိုင်ငံကဥတည်ငွေကိုရင်လာရောက်ပြီးကျမပြီးခဲ့တယ်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါရယ်
။အော်ကျမတို့ဟိုဥစားဒေါ်ဆန်းစုကြည်ရဲ့မွေးနေ့ပွဲအတွက်ကျမတို့မနေ့ကဒီမနေ့ကတော့မနေ့6နိုင်ခွဲကနေစပြီးတော့တန်ခါပါ250 300မိသားလောက်ကိုနဲ့ဟိုတိသားရှင်အပါ100လောက်ကိုကျမတို့ဟိုစွန့်ဆန့်စိမ်းလောင်းတယ်ပေါ့နော်စွန့်ဟင်းတို့ဒီလူဝဲပစ္စည်းတွေအားလုံးမနေ့ကိုတန်းစွန့်လောင်းကြတယ်ဒီလိုရှိရင်၈နာရီလောက်ကစပြီးတော့လာတဲ့အပရိသတ်တွေအားလုံးကိုပေါ့ဒီဟိုကြာဆန်ချက်ဟိုကြာဆန်ကြော်ချွေးတာတို့ဒီဟိုအလူဒါနာလုပ်တဲ့ဟာတွေကိုတော့လာတဲ့အပရိသတ်တွေကိုအဲ့ခံတယ်ပေါ့အဲ့ဒီလိုပဲရုံကြုံမှာကျွေးပါတယ်နောက်တစ်ခါကျတော့သူတို့ဟိုမွေးနေ့ကိတ်ခွဲပြီးတော့အန်တီတက်ဆူတောင်းပေးကြတယ်23နှစ်မြောက်အန်တီအတွက်ကိုကျမတို့အားလုံးဝိုင်းပြီးတော့ဆူတောင်းပေးကြတယ်ဒါကတော့ရုံကြုံမှာဒီမနက်ကလုပ်တာပါစနေကြော်လောက်မှာတော့ပြီးသွားတဲ့အချိန်မှာတော့မြို့နယ်လိုက်တွေအားလုံးကိုပဲကျမတို့စိတ်ကြီးခဏောင်းလို့မြို့နယ်အပါဝင်ကျန်တဲ့မြို့နယ်တွေအားလုံးကလည်းဘုံကြီးဆုံးကတ်ပါတယ်ဘုံကြီးဆုံးကတ်တယ်ပြီးလို့ရှိရင်ဒီလာတဲ့ဒီကိုယ့်ရဲ့ပါတီဝင်အဖွဲ့ဝင်တွေဟိုအားလုံးကိုပဲဒီကြာဆန်ချက်ကျွေးတာတို့ကြာဆန်ကြော်ကျွေးတာတို့ MD ရဲ့ဟိုအသက်ရှည်ရာရှည်ကြောင်းစုမုံကောင်းတောင်းပြီးတော့အလူဒါနလုပ်ကြတယ်ဒါတွေမြို့နယ်လိုက်တွေလုပ်ကြပါတယ်
မြန်မာနိုင်ငံတော်မှာတော့ဒီကနေ့ကျောက်တဲ့ဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမအဖြစ်ပကြီးတပ်ပုံကပြားရုပ်ပွဲစရရအပါအဝင်လှူဒန်းကုသပြုပွဲတွေကိုလည်းကျင်းပကြပါလေ။မကွေးတိုင်းဝန်ကြီးချုပ်တော်အောင်မိုးညိုကတော့ဒီကနေ့ဒေါအောင်ဆန်းစုကြည်မွေးနေ့အထိမ်းအမအဖြစ်တောင်တွင်းကြီးမြို့ကပရဟိတကျေးစင်ကောင်းကင်နေရင်ကွင်ကျောင်းပနေရိုက်ပွဲအခမ်းအနားကိုကျင်းပခဲ့တယ်လို့ပြောပါလေ။
တောင်တွင်းကြီးကိုသွားတယ်တောင်တွင်းကြီးပါဒီကျေးစင်ကောင်းကင်ဆိုတဲ့မူကြိုးကျောင်းဆောက်ဖို့အဲ့ဒီနေရာမှာသွားပြီးပနေချတယ်အဲ့ဒီမူရိုကျောင်းကလည်းပဲဘသူကစီမံခန့်ခွဲအုပ်ချုပ်မှာလို့ဆိုတော့ကျွန်တော်ဟိုကျော်ရတော်မှုကအမတော်ဆန်းစုကြည်နဲ့သူဖတ်ခံရတဲ့ဆရာမကြီးအတောင်ကြီးကြီးသူပဲတောင်ကြီးကြီးပါပဲဆရာမလုခွဲတယ်ဆရာမကြီးဒေါက်ခင်ကျင်းဝင်းကဥဆောင်ပြီးတော့လုံပါဗျမူရိုကျောင်းကိုလှူမဲ့လူတော့ရွှေတောင်ဆောက်လို့ရေးအဖွဲ့လို့သိရပါတယ
်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတည်ထောင်သူလည်းဖြစ်တဲ့တောင်ဆန်းစုကြည်ရဲ့83နှစ်ပြည့်မွေးနေ့အထိမ်းအမအဖြစ်နေပြည်တော်မှာကျင်းပပြုလုပ်တဲ့အခမ်းအနားကိုနိုင်ငံတော်တမန်တော်ဦးဝင်းမြင့်တမန်တော်ဟောင်းဦးထင်းကျော်နဲ့အစိုးရအဖွဲ့ဝင်အချို့တက်ခဲ့ပါတယ်ခင်ဗျာ
ဒီမနက်ငယ်ဟာဥရုယာတီဖောက်ပြန်မှုတွေကိုနှစ်စဉ်နှစ်တိုင်းစိုးရွားစွာခံနေရပါတယ်အခုနှစ်မိုးရင်းကာလမှာလည်းပြည်နယ်တိုင်းဒေသကြီးတော်များများမှာမိုးပြင်းထန်ပြီးရေကြီးတာတွေစိုးစိုးရွားရွားဖြစ်နေတဲ့အတွက်ပြည်သူအများအပြားအထူးဒုက္ခရောက်နေကြရတယ်လို့ကော်ပဲတိနဲ့အများအပြားလည်းပျက်စီးပါတယ်ရာဒီဥရုဖောက်ပြန်မှုကိုတရက်အကျိုးသက်ရောက်စေတဲ့တစ်တော်ပြုံတိမှုကိုဘယ်လိုဟန်တားကြမလဲဆိုတဲ့သောဒရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတရက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတရက်ပါဝင်ဆွေးနွေးလူသူတွေဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုလူရင်းတို့ရှင်းပြောဆိုရေးသားပြီးအတန်ဖိုင်နဲ့ဖြစ်ဖြစ်စာသားနဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-232-382-999လေးemail address က burmese@voanews.com facebook စာမျက်နှာက voa burmese news ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ။
ဒေါက်တာရှင်နေနေဒီနေ့ည9:00အချိန်မှာဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်အခုတစ်ခါမှာတော့ကမ္ဘာဖလားသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ အင်ဂျင်နီယာဖြစ်ကမ္ဘာဖလားဘလုံးဝဲတွေကျင်းပတဲ့ရုရှားနိုင်ငံကိုကမ္ဘာတစ်လွှားကဘလုံးဝန်သားရှိတွေအများကြီးရောက်လာကြပါတယ်။ကြောင်အမေရိကာ၊အာဖရိကာ၊အာရှနီယာမျိုးစုံကခီးသွားတွေရောက်လာကြတာဖြစ်ပြီးတော့တချို့ဟာဆိုရင်တော့ရုရှားကိုခုမှပထမဆုံးကျရောက်လာကြတယ်လို့ဖြစ်ပါတယ်။နိုင်ငံပေါင်းစုံကနေလာရောက်ကြတဲ့ဒီခီးသွားတွေကြောင့်ကမ္ဘာဖလားကျင်းပရာမြို့ကြီးတွေကိုပြောင်းလဲသွားစေတဲ
Moscow Muha, Kutimaro, the Gavalunga Luri, Suya, Poronia, Kupinida. The New Year's on Jedi, two day Chatabido, the Netaya Chain Dominama, Niri Pony the day, Kremlin Nano Naga, Lama Jiha, Lorose Maro, Latin America, Apiorine, Africa, Tanzania, Niano Niwari.
Everything is new for us.
ရှင်ချင်းမှုတဲ့ဘာသာစကားတဲ့တစ်ခုချမ်းမှာဆက်သွယ်ပြောဖို့အတွက်တော့ခက်ပါတယ်ဒါပေမဲ့အရန်ကိုစိတ်လှုပ်ရှားပြောရှင်ရပါတယ်အခုလိုအချိန်မျိုးကတော့ဒီကဒေသခံတွေအချင်းကမတွေ့ခဲ့ကြဘူးပါဘူးရင်းနဲ့တိတ်ပေါ်ပြီးစားပါတယ်ပတ်ဝန်းကျင်တစ်ခုလုံးပွဲတော်ပြောပြီးပြန့်နှံ့နေတာပါဒီမတန်ကိုထူးခြားတဲ့အချိန်ပါပဲမြစ်ပြစ်ကူပွဲတဲ့ထံပို့ပြီးတော့ပြောစရာကောင်းပါသေးတယ် ူတွေပါတီပွဲလုပ်ပါတယ်
ကျွန်တော်တို့တင်နိုင်ပါပါ။ကျမကတော့ဒီလိုပဲအကောင်းမြင်ထားတယ
်
။သူတို့တွေအဆုံးအစွန်ပြောင်းကြပါတယ်။နိုင်ဂျီးရီးယားတွေအတူတကွစူဝေးကြတဲ့ပွဲပါပဲ
။အသေးချောက်ကိုပြင်ဆင်ထားတဲ့မော်စကိုမြို့ကမြောက်ရထားထဲမှာဆွင်လဲမြို့တွင်လေပတ်ကြတဲ့ဧည့်သည်တွေနဲ့နိုင်ငံကိုစားပြုအသင်းတွေရဲ့အယောင်မျိုးစုံကိုတွေ့နိုင်ပါတယ်။ရုရှားကလည်းသူ့ရဲ့စိန့်ပီတာစဘတ်မြို့ကအမှုပညာပြလိုက်တွေကနေလူတွေသိပ်မသိကြသေးတဲ့ကဇန်မြို့ကအစ္စလာမ်အမွေနဲ့ဆောင်းအုံထိရုရှားရဲ့စိတ်ဝင်စားစရာယဉ်ကျေးမှုတွေနဲ့ခီးသွားတွေကိုဆွဲဆောင်မှုစူးစမ်းနေပါတယ်။ခီးတော်တွေချေချောမှုမှုလေပတ်နိုင်မှုအတွက်လမ်းပြဖြည့်ချပြီးတဲ့စေနာဝန်ထမ်းတွေကလည်းထောင်ထဲချီပြီးရှိပါတယ်။ဒီထက်မှစပိန်စကားပြောတတ်တဲ့ယူလီယာလိုမျိုးလူတွေလည်းပါပါတယ
်။ Llego a aprender que no hay situaciones imposibles.
မဖြစ်နိုင်ဘူးဆိုတာမရှိပါဘူး။တစ်စက္ကန့်လောက်စိတ်ကိုလျှော့ချလိုက်ပါ။ခေါင်းအင်းနဲ့ဖြည့်ရှင်းလို့ရတာကြီးပါပဲ
။ဒီနေရာမှာတကယ်လို့လမ်းပြောက်သွားရင်တော့မှပျော်ပါနေတဲ့လူအုပ်တိုင်းကိုနားဆင်ပြီးတော့အခုကြီးတောင်းလို့ရနိုင်ပါတယ်ခင်ဗျာ။
ကိုတန်းညုံတင်ဆက်ပေးထားတာဖြစ်ပါတယ်။ခုထွန်မှာတော့ Facebook နဲ့ကိုရီးအချက်လက်ရေးရာလုံခြုံရေးဆွေးနွေးမှုအကြောင်းကိုတင်ဆက်ပေးကြပါမယ်။ Facebook အသုံးပြုသူတွေရဲ့ကိုရီးအချက်လက်ဆိုင်ရာလုံခြုံမှုနဲ့2016အမေရိကန်သမ္မတရွေးကောက်ပွဲအတွက်မှာ Facebook အသုံးပြုသူတွေရဲ့အချက်လက်တွေကိုတုံးပြီးတော့ပြင်ပကနေကြားဝင်နှောက်ယှက်မှုတွေရှိရတယ်လို့တိုင်ကြားချက်တွေအပေါ်တုံ့ပြန်မှုတွေနဲ့ပတ်သက်ပြီးတော့ Facebook လူမှုကွန်ရက်ဟာအသုံးပြုသူတွေ၊စီကံကြီးချက်သူတွေနဲ့ဥပဒေပြုသူတွေရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာပါ။ California ပြည်နယ်မှာပြုလုပ်ခဲ့တဲ့နှစ်ပတ်လည်အစည်းအဝေးရှေးရရှင်တွေကသူတို့ရဲ့မကြည်နဲ့ချက်တွေကိုထုတ်ပေါ်ပြောဆိုခဲ့ကြပါတယ်။မီရှယ်ခွင်ပြပွဲတင်ကိုတော့မှန်မြသစင်အောင်ကပြောပြပေးပါလိမ့်မယ်
။ Facebook company ရဲ့နှစ်ပတ်လည်အစည်းအဝေးကို California မှာကျင်းပပြုလို့ရမှာ Mr. Eric ဟာ Facebook ရှေးရရှင်အစည်းအဝေးကျင်းပတဲ့နေရာအပြင်ဘက်မှာဆန္ဒပြခဲ့သူတူဖြစ်ပြီးသူ့ရဲ့မကြည်နဲ့ချက်ကိုအခုလိုထုတ်ပေါ်ပြောပါတယ
်။ The company is a terrible company and I think
ဒီကုမ္ပဏီကတကယ်ကိုဆိုးရတဲ့ကုမ္ပဏီပါ။သူ့ရဲ့ share တွေကိုဝယ်ယူပိုင်ဆိုင်ဖို့ဆိုတာအခုချိန်မှာတကယ်ကိုယဉ်လေးစရာပါ
Facebook share ရှင်တွေကိုသူပေးခြင်းတဲ့သတင်းစကားကရှင်းရှင်းလေးပါပဲ
Sell Facebook
share တွေပြန်သာရောင်းလိုက်ပါ
အသေးစားယင်းနှိမ့်နှံသူတွေကအကြီးစားယင်းနှိမ့်နှံသူတွေပါကုမ္ပဏီအကြီးငယ်တွေကိုသူတို့အထင်မြင်ယူဆချက်တွေကိုတင်ပြဖို့ပြင်ဆင်လာခဲ့ကြပါတယ်ဒီနေ့အတွင်း Facebook အသုံးပြုသူတွေရဲ့ကိုယ်ရေးအချက်လက်တွေပေါက်ကြားခဲ့တဲ့ပြဿနာတွေအပြင်ကမ္ဘာတဝန်းရွေးကောက်ပွဲတွေမှာရုရှားဝါဒဖြန့်သူတွေက Facebook အသုံးပြုသူတွေရဲ့အချက်လက်တွေကိုသုံးပြီးကြားဝင်နှောက်ယှက်တဲ့ပြဿနာတွေကိုလည်း Facebook ကုမ္ပဏီရင်ဆိုင်ခဲ့ရတာပါ Share ရှင်တဦးဖြစ်တဲ့ Tony Lavia ကတော့အခုလိုပြောပါတယ
် I want to see how Mark Zuckerberg and company
Facebook ကအချက်လက်တွေကိုသုံးပြီးတော့ရွေးကောက်ပွဲကြားဝင်နှောက်ယှက်တဲ့ပြဿနာတွေပေါ်မှာ Mark Zuckerberg နဲ့သူ့ရဲ့ကုမ္ပဏီဘယ်လိုကင်တွယ်ဖြည့်ရှင်းမလဲဆိုတာသိချင်ပါတယ်
အခုလက်တလောမှာတော့ Facebook အကြီးအကဲ Mark Zuckerberg ဟာဝန်ဆောင်မှုနဲ့ပတ်သက်လို့မေးခွန်းပေါင်းများစွာနဲ့ရင်ဆိုင်နေရပါတယ
် CEO Mark Zuckerberg has faced a barrage of questions about the service
ဒီနေ့ကတော့ကျွန်တော်အတွက်တကယ်ကိုခက်ခဲတဲ့နှစ်ပါပဲ
အချက်အလက်စုဆောင်းရှာဖွေရေးကုမ္ပဏီတစ်ခုဖြစ်တဲ့ Cambridge Analytica က Facebook အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုတရားမဝင်ရယူခဲ့တဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာကုမ္ပဏီ share ဈေးတွေထိုးကျသွားခဲ့တာပါ Facebook share ရှင်တဦးဖြစ်တဲ့ Ryan Thompson ကတော့ဒါကိုအခွင့်အရေးတရက်လို့ယူဆပါတယ
် So I bought the Facebook shares after the Cambridge scandal
Cambridge Analytica ပြဿနာဖြစ်ပြီး share ဈေးကျလို့ share တွေထပ်ဝယ်လိုက်တယ်နောက်ဈေးပြန်တက်တော့ပြန်ရောင်းလိုက်တယ်လေ7300ကျိုင်းနှုန်းအမြတ်ရလိုက်ပါလေ
Ajuna Capital စီမံကိန်းအစုအဆက်ပိုင်းရှင် Natasha Lam ကတော့ Facebook ကုမ္ပဏီအနေနဲ့ share ရှင်တွေအပေါ်ပွင့်လင်းမြင်သာမှုရှိစေချင်တယ်လို့ပြောပါတယ
် What we would like to see is that kind of
နိက္ခာပြဿနာမှာ American ပြည်သူ300ကျော်လောက်ကိုအံ့အားတင်သွားစေရသည် Russia ဝါရဖြန့်လာတဲ့လက်ချက်လားဘသူချက်လက်တွေကိုယူရတဲ့စသဖြင့်ပေါ့တကယ်ကိုစိတ်နှောင့်ယှက်ဖြစ်စရာကောင်းပါတယ်ရင်းနှီးမြှုပ်နှံသူတွေက share ဈေးကြာမလို့ကြည့်ဦးလေ
နာတာရှာတင်သွင်းခဲ့တဲ့ကြားမလစာဒန်းတူရရှိရေးနဲ့ Facebook ရဲ့ site မှာတင်တဲ့အကြောင်းအရာတွေပေါ်သတင်းပေးပို့ဖို့လိုအပ်တယ်ဆိုတဲ့အဆိုနှစ်ခုကတော့ပယ်ချခံခဲ့ရပါတယ်။ဒါပေမဲ့ဒီအကြောင်းအရာတွေကိုစီဝေးပွဲမှာဆွေးနွေးဖို့လိုအပ်တယ်လို့သူကဆိုပါတယ်
It's not something that investors want.
ရှင်းရှင်းနဲ့အဆိုပြုချက်တွေကစီမံခန့်ခွဲမှုတွေအတွက်ရေးပါပါတယ်။ကုမ္ပဏီကြီးချက်ရေးအဖွဲ့အနေနဲ့ဘယ်ချက်တွေကိုအလေးထားတယ်လဲဆိုတာဒီအဆိုပြုချက်တွေကထောက်ပြပေးပါပါ
Facebook ကုမ္ပဏီအနေနဲ့အပြောင်းလဲတွေလုပ်ဖို့လိုတာကို Facebook အမှုဆောင်ချုပ် Zuckerberg ကဝန်ခံပြောဆိုခဲ့ပါတယ
် Didn't do enough to be proactive in looking at how people
can လုံလောက်တဲ့ကာကွယ်မှုတွေမထားခဲ့မိပါဘူးလူတွေက Facebook ကိုအလွဲသုံးစားလုပ်တာမြင်ရတော့လူမှုအဖွဲ့အစည်းအတွက်ကျွန်တော်တို့ရဲ့တာဝန်ယူမှုအပေါ်အမြင်ကျယ်ကျယ်နဲ့တည်တည်ချာချာကင်တွယ်ဖို့လိုအပ်နေပါပြီ
Facebook ကပြောင်းလဲမှုတွေလှုပ်ဆောင်လာတာကြောင့် share ဈေးတွေပြန်တက်လာမလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါရှင
်မင်းများသဆိုင်အောင်တင်ဆက်ပေးထားတာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချက်ကိုမှတ်သိထိုက်ကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်အောင်စုအနောက်တောင်ပိုင်းရေဆက်မှာလူဝင်မှုကြီးကြပ်ရေးအရာရှိတွေကမိဘတွေနဲ့ခွဲပြီးထိမ့်သိမ်းထားတဲ့ကလေးငယ်တွေကမိဘတွေနဲ့ပြန်တွေ့ရဖို့ငိုယူတောင်းပန်နေကြတဲ့အတန်းပိုင်းတစ်ခုမနေ့တနင်္လာနေ့ကထွက်ပေါ်လာပြီးနောက်မှာတော့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလုံးဝသိမ်းညစ်မခံတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့မူဝါဒသစ်နဲ့အစိုးရအပေါ်မှာဝေဖန်မှုတွေပြင်းထန်လာနေပါတယ်လွတ်လပ်တဲ့စုံစမ်းဖော်ထုတ်တဲ့သတင်းဆိုင် ProPublica ကနေ10မိနစ်ကြာအတန်းပိုင်းကိုလွှင့်တင်ခဲ့တာပါဘယ်သူဘယ်ဝါမှမသိရတဲ့ဖွင့်ချသူတဦးကအဲ့ဒီအတန်းပိုင်းကိုပြည်သူအခွင့်ရေးဆိုင်ရာရှင်းနေတဦးထံပေးအပ်ခဲ့တာဖြစ်ပြီးအဲ့ဒီရှင်းနေထံကနေတစင့်ရရှိခဲ့တာလို့လဲ ProPublica ကပြောဆိုထားပါတယ်ကျောင်းနိုင်ငံကိုနှဲကြခီးစဉ်အဖြစ်ဒီကနေ့အင်္ဂါနေ့မှာဆက်ရောက်လာတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုတရုတ်သမ္မတရှီဂျင်းပင်ကချူဆူခဲ့ပါတယ်သူရဲ့နှစ်ရက်ကြာတရုတ်ခီးစဉ်ကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးဆွေးနွေးပွဲကိစ္စကိုဆွေးနွေးနိုင်ခြင်းရှိတယ်လို့လည်းခန့်မှန်းထားကြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားအရာရှိတွေလာမယ့်ဩဂုတ်လမှာပူးရက်စီရေးလေ့ကျင့်မဲ့အစီအစဉ်ကိုဖျက်သိမ်းဖို့သဘောတူလိုက်ကြပါတယ်။တရုတ်ကွန်ပစ္စည်းတွေအပေါ်အမေရိကန်ဘက်ကနောက်ထပ်အခွန်တိုးကောက်တာပြီးဆက်လုပ်မယ်ဆိုရင်တော့တင့်တော်သလိုတံပြန်ဆောင်ရွက်မယ်လို့တရုတ်ကပြောဆိုပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်အခွန်ဆရာကိုင်းလို့စီးကျက်ဖို့အတွက်စီရင်ပြုစုဖို့ကုန်သွယ်ရေးကိုယ်စားလှယ်ကိုညွှန်ကြားထားတဲ့အကြောင်းမနေ့တုန်းကအမေရိကန်သမ္မတကကြေညာခဲ့တာပါရှင်
။စနေနေ့ကျက်ကိုမတ်တကင်ထက်ကကြေညာပေးခဲ့တာပါ။ဒီနေ့တွေ့စီစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကင်ချန်ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ဒီနေ့ကအတန်လေးစီစဉ်ပြီးပြီးချင်းည9နာရီမှာတော့ VOA ရဲ့ရုံးမြင်သံကြားစီစဉ်တွေကို Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ Democratic Myanmar တန် TVB ကလည်းထုတ်လွှင့်ပေးနေပါတယ်။နားဆင်တဲ့သောတာရှင်ပေါ့ကိုထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီစီစဉ်မှာပြန်ဆုံပါဦးမယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this